Africa in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျမအနင်္ဂလာတို့ပြောပြမှာပါ။အမေရိကန်လေကြောင်းတိုက်ခတ်မှုကြောင့်ပြီးခဲ့တဲ့တပတ်ကတေဆုံသွားတဲ့အီရန်ထိပ်တန်းတပ်မှုဆူလီမီနီရဲ့စာဖနာအခမ်းအနားမှာလူနေမိလို့တေဆုံသူ32ဦးနဲ့ဒဏ်ရာရသူ190ကျော်ရှိပါတယ်။အမေရိကန်သမ္မတတော်နဲ့ထရမ်ကိုတရားစွပ်စွဲရေးအထက်လွှတ်တော်ရဲ့စစ်ဆေးကြားနာမှုမှာလွှတ်တော်ကသမန်စာထုတ်ဆင့်ခွင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ကပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်ဖို့လက်တွဲကြတဲ့နိလနဲ့တိတ်ကိုလိုအပ်နေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပြောပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံမ
။ဟုတ်ကဲ့ပါရှင်။ဒီနေ့နေ့ကတော်ရရှင်နေနားဆင်ရမှာကတော့အမေရိကန်တို့ရဲ့ drone ယာဉ်နဲ့တေဆုံးခဲ့ရတဲ့အီရန်စစ်ဗိုလ်ချုပ်ကြီးအတွက်အီရန်ပြည်သူတွေဝမ်းနည်းပူဆွေးနေကြချိန်မှာပဲဒီလိုမျိုးအမေရိကန်နဲ့အီရန်ရဲ့တင်းမာမှုကစစ်ပွဲကြီးအဆင့်ထိရောက်လာမှာမဟုတ်ဘူးဆိုပြီးအမေရိကန်နိုင်ငံရဲ့သုတေသီတွေကတုံ့တက်ပါတယ်။မြန်မာအပါအဝင်ကမ္ဘာနိုင်ငံတွေကိုပါရိုက်ခတ်လာတဲ့အမေရိကန်နဲ့အီရန်တို့အကြားတင်းမာမှုနဲ့ပတ်သက်ပြီးမြန်မာလူခွေလှုပ်ရှားသူတွေဘက်ကအမြင်ဘယ်လိုရှိပါသလဲ
။ဒီညံ့သွားဖြစ်ရှင်းပြီးတော့တရားဥပဒေပေါ်ဆောင်တဲ့လမ်းကြောင်းကိုကျွန်တော်တို့ဘယ်လို့မှမသွားနိုင်ပါဘူး။အကျိုးဆက်ကပါဖြစ်မယ်ဆိုတော့နိုင်ငံတကာဥပဒေဒီကိုလေးစားမှုကိုကျွန်တော်ရောက်လာမယ်
။ဟုတ်ကဲ့ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒီ NLD ဆိုးရလက်ထက်ပထမဦးဆုံးအကြိမ်ဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းပုံ1000နန်းငွေဆက်ကူဒီကနေ့ကနေစပြီးတော့ဘဏ်တွေမှာစတင်လဲလှယ်ပေးနေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်လေကြောင်းတိုက်ခတ်မှုကြောင့်ပြည်ခဲ့တဲ့တပတ်ကတေဆုံသွားတဲ့အီရန်ထိပ်တန်းတပ်မိုးကာဆမ်ဆူလီမနီရဲ့စာပနအခမ်းအနားမှာလူနေမိလို့တေဆုံသူ32ဦးနဲ့ဒဏ်ရာရသူ190ကျော်ရှိတဲ့အကြောင်းအီရန်နိုင်ငံပိုင်သတင်းကဒီကနေ့ကြေညာပါတယ်။ဆူလီမနီရဲ့အလောင်းကိုဇာတိမျိုးဖြစ်တဲ့ကာမန်မှာမြေမချခင်လုပ်တဲ့စာပနအခမ်းအနားကိုထောင်ပေါင်းများစွာသောအီရန်ပြည်သူတွေတက်ရောက်လာတာပါ။ဆူလီမနီရဲ့စာပနအခမ်းအနားကိုတီရန်၊အိုမန်နဲ့အဗက်စ်မျိုးတွေမှလည်းတည်တင်းပါတဲ့တည်တည်ကျင်းပါခဲ့ပါတယ်။အခုလိုလူနေမိပြီးတော့တေဆုံမှုတွေရှိခဲ့တဲ့အတွက်အလောင်းထားမဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်လို့လည်းအစိုးရသတင်းကကြေညာပါတယ်။အမေရိကန်ရဲ့လက်ချက်ကြောင့်ဆူလီမနီတည်ဆုံခဲ့ရတဲ့အပေါ်အပြင်းထန်တုံ့ပြန်မယ်လို့အီရန်ကချင်းချောက်ပြောဆိုထားသလိုအမေရိကန်ဘက်ကလည်းလက်တုံ့ပြန်မယ်လို့ပြောဆိုထားတဲ့အတွက်ဒေသရင်းပဋိပက္ခတွေကြီးထွားလာမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါ။ဒီသတင်းမှာအစောပိုင်းမှာပဲအီရန်တော်လောင်ရေးပြည်ဆောင်တပ်ခေါင်းဆောင်ဟိုစင်ဆာလာမီကလည်းအမေရိကန်တို့ရဲ့လုံရက်တိုင်းအတိအကျလက်တုံ့ပြန်မယ်လို့ပြောဆိုထားပါတယ်။ပြည်ခရက်တောက်ချာနေကအမေရိကန်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အီရန်နိုင်ငံမြို့တော်ဘက်ကတဲ့အပြင်လေဆိပ်အပြင်ဘက်မှာဆူလီမနီတည်ဆုံခဲ့တာပါ။အီရန်တို့ကြောထောင်နောက်ခံပေးထားတဲ့အီရတ်နိုင်ငံထက်ကပြည်သူစစ်တွေရဲ့လက်ချက်ကြောင့်အမေရိကန်တပ်ဖွဲ့ဝင်တွေတည်ဆုံရတဲ့အပေါ်ဆူလီမနီကိုအမေရိကန်ကပြစ်တင်ပြောဆိုထားတာပါ။ထို့အပြင်ဒေသရင်းအမေရိကန်တွေနဲ့အဆောက်အဦတွေကိုတိုက်ခိုက်ဖို့ဆူလီမနီကစီစဉ်နေတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကဆွဆွဲပြောဆိုထားပေမဲ့လူသိရှင်ကြားထုတ်ပြန်ထားတာမျိုးတော့မရှိပါဘူး။အခုလိုနှစ်နိုင်ငံကြားတင်းမာမှုတွေတိုးလာနေချိန်မှာပဲနယူးယောက်မြို့ကုလသမဂ္ဂညီလာခံကိုတက်ရောက်မဲ့အီရန်နိုင်ငံခြားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာညှင်းပယ်လိုက်ပါတယ်။ပြီးခဲ့တဲ့တစ်ပတ်အမေရိကန်လေကြောင်းတက်ခဲ့ပြီးရက်ပိုင်းအတွင်းမှာပဲ2015အီရန်နျူကလ িয়ার သဘောတူစာချုပ်ပါအချက်တွေကိုလိုက်နာတော့မှမဟုတ်ဘူးလို့လည်းအီရန်ကကြေညာခဲ့တာဖြစ်ပါတယ်
။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကအီရန်မှာချထားတဲ့အမေရိကန်တပ်တွေကိုပြန်ရုပ်ဖို့လုံးဝမရှိဘူးလို့မနေ့ကပြောလိုက်ပါတယ်။ဒီနေ့တုန်းကတော့အီရန်မှာရှိတဲ့အမေရိကန်တပ်မှုကြီးဗိုလ်မှူးချုပ်ဝီလျံဆီလီကအမေရိကန်တပ်တွေပြန်ရုပ်ဖို့ရှိတဲ့သဘောမရှင်းမလင်းသုံးနှုန်းမိတဲ့စာကိုအီရတ်ဆူရထံပို့ပြီးနောက်တနေ့မှာပဲဝီဂျင်းအက်စပါကဒါကိုရှင်းအောင်ပြန်ညင်းလိုက်တာပါ Twitter Internet ပေါ်ဖြန့်ဝေခဲ့တဲ့ဒီစာထဲမှာတပ်မှုကြီးကအီရန်နိုင်ငံကနေအမေရိကန်တပ်တွေပြန်ထွက်ပေးရေးဆုံးဖြတ်ချက်ကိုအမေရိကန်အနေနဲ့လေးစားတယ်တပ်တွေရှေ့ဆက်လုဆောင်ရေးပြင်ဆင်ဖို့လာမယ့်ရက်ပိုင်းနဲ့သတင်းပတ်တွေအတွင်းတပ်နေရာတွေရွှေ့ပြောင်းတော့မယ်လို့ဖော်ပြခဲ့ပါတယ်ဒီမရှင်းမလင်းဖြစ်မှုပေါ်ဝီဂျင်းအက်စပါကအီရတ်ကနေအမေရိကန်တပ်တွေထွက်ခွာဖို့လုံးဝဆုံးဖြတ်ချက်မချရသေးဘူးအခုလိုထွက်ခွာဖို့အစီအစဉ်လည်းမထုတ်ပြန်ထားဘူးလို့အပြတ်ပြောလိုက်ပါတယ်။ဒီပေါ်အမေရိကန်ပူတဲ့စေဦးစီးချုပ်မြောက်ကထမတ်မီလေကလည်းဒီစာကအီရတ်မဟာမိတ်ရွေစီကနေအကြံယူနိုင်ဖို့နဲ့စာသားအဆုံးနှုံးညှိနှိုင်းနိုင်ဖို့စာကြံအဖြစ်ပြင်ဆင်ထားတဲ့အဆင့်ပဲရှိသေးတယ်လို့ပြန်ရှင်းပြပါတယ်။ဒါပြင်ဥက္ကဋ္ဌမီလေကပဲဒီစာကလက်မှတ်မထိုးရသေးတဲ့အပြင်စာကြံပဲဖြစ်ပြီးရိုးရိုးသားသားမှားယွင်းသုံးနှုန်းမိတာသာဖြစ်တဲ့ ပါလို့လဲဆိုတော့ရဟတ်ရင်တွေပို့တုံးနိုင်ဖို့အမေရိကန်တပ်တွေကိုရှေ့ပြောင်းနေလို့သာဖြစ်တယ်လို့ဆက်ရှင်းပြခဲ့ပါတယ်။တကယ်တော့အမေရိကန်တပ်ဖွဲ့တွေပြန်သွားရေးအီရတ်ဆိုရာကဆောင်ရွက်ပေးဖို့အီရတ်လွှတ်တော်ကမဲခွဲဆုံးဖြတ်ပြီးနောက်တနေ့မှာအမေရိကန်တပ်မှုကြီးကဒီစာကြမ်းကိုပြင်ဆင်ခဲ့တာပါခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအထက်လွှတ်တော်ရဲ့စစ်ဆေးကြမ်းမှုမှာလွှတ်တော်ကသမ္မတထုတ်စင်ခေါ်ရင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလူညိုရေးအကြံပေးဟောင်းဂျွန်ဘောလ်တန်ကပြောလိုက်ပါတယ်။ဒီနှစ်ထဲကျင်းပမဲ့သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဖက်ဖြစ်နိုင်ခြေရှိတဲ့သူသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းပေးဖို့ယူကရိန်းကိုသမ္ ဒီမှာကပြောပါတယ်ဒါပေမဲ့လဲတမနာထရမ့်ကိုအရေးယူရင်းအထက်လွတ်တော်ဂျာနာမှုမှာနီးပြူဟာရီနဲ့ပတ်သက်လို့အင်ပြူရောကရှေ့နေရတဲ့ပူပေါင်းဆောင်နေတဲ့အထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နယ်ကတော့တက်တဲ့စင်ခေါ်မှုတွေလုပ်ဖို့မလုပ်ဘူးဆိုပြီးတော့ကန့်ကွက်နေတာပါဒီမိုကရက်မှချက်ရှူမာကလည်းတမနာထရမ့်ရဲ့လောက်ရကိုကြမ်းကြိမ်ထွက်ဆိုပြီးတော့ခုခံချေပါနိုင်မယ်သူတရားမှမရှ
ထောက်ခံမဲ့ပေးရမှာဖြစ်တဲ့အတွက်ဒီမိုကရက်အမှ၄၀%အုပ်စုလုံးထောက်ခံမဲ့ပေးခဲ့မယ်ဆိုရင်တော့မှဒမရထရမ်ရဲ့ရီပပ်ဘလစ်ကန်အမှ၂၀%ထောက်ခံမဲ့ရဖို့လိုအပ်တာဖြစ်ပါတယ်။ဂျပန်မှာတော့နိုင်ငံကနေထွက်ပြေးသွားတဲ့နစ္စန်ကုမ္ပဏီဥက္ကဋ္ဌဟောင်းရဲ့ဇနီးကိုဖမ်းမိထုတ်လိုက်ပါတယ်။နစ္စန်ကုမ္ပဏီအကြီးအကဲဟောင်းကာလတ်ဂွန်ဆာငွေကြေးလေဝဲ၃၀%လက် ောင်းကတော့ဇနီးကယ်ရိုဂွန်စနေနဲ့လည်းသူခင်ဘုအမှုရင်ဆိုင်ရာမှာတရားရုံးမှာပြီးခဲ့တဲ့နှစ်ကပဲမှားရင်းထွက်ဆိုမှုတွေလုပ်ခဲ့တယ်လို့ဆွဆွဲတရားဆွဲခဲ့ပါတယ်တကယ်တော့ဂွန်စ်ကိုတင်းကျပ်တဲ့စီမံအောက်မှာအာမခံတဲ့အိမ်မှာပေးနေရကနေဒီဇင်ဘာ29ရက်နေ့မှာအခုလိုထွက်ပြေးနိုင်ခဲ့တာကြောင့်ဂျပန်ကသူ့ရှိနေအဖွဲ့နဲ့ဥပဒေထိန်းချုပ်ရေးရဲရဲရှိတွေကိုအံ့ဩတင်သွားစေခဲ့ပါတယ်။ကောစနေနဲ့လစ်ဆန်းကုမ္ပဏီခွဲတစ်ခုကလည်းသူ့ပုဂ္ဂိုလ်ရေးသုံးဖို့အတွက်ဒေါ်လာပန်းချီလွှဲပြောင်းရယူခဲ့တာနဲ့သူ့ဝင်ငွေကိုလျှော့ပြခဲ့တာတွေကြောင့်2018ခုနှစ်နိုဝင်ဘာလတုန်းကတည်းကဖန်ဆီးခဲ့တာပါ။ဒါပေမဲ့ကွန်စပက်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆိုထားပြီးလစ်ဆန်းအမှုဆောင်အရာရှိတွေအနေနဲ့သူ့ရဲ့လစ်ဆန်းနဲ့ပြင်သစ်ကရေနိုကားကုမ္ပဏီတွေပူးပေါင်းရေးအစီအစဉ်ကိုမကြိုက်တာကြောင့်လုံခြံတရားဆွဲတာသာဖြစ်တယ်လို့ပြန်ပြောထားပါတယ်။အခုလိုသူ့ကိုလုတ်ချံတရားဆွဲအာဏာသိမ်းဖြုတ်ချခဲ့တဲ့ပေါ်လက်ချံပေရွတ်မြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိနေပါတယ်ခင်ဗျာ
။ View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25kilohertz 11965လို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်ဖို့လက်တွေ့ကြတဲ့နီလာနယ်တစ်ကိုလိုအပ်နေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျင်အင်ကဒီကနေ့ပြောပါရယ်မြောက်ကိုရီးယားကောင်ဆောင်တဲ့လိုအပ်ရင်ပျုံယမ်းမြို့မှာတွေ့ဆုံဖို့အဆင်သင့်ရှိနေပါတယ်လို့လည်းသမ္မတမွန်ဂျင်အင်ကအကြိမ်ကြိမ်ပြောဆိုသွားတာပါမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းသမ္မတမွန်ဂျင်အင်ကအဆိုမျိုးနှစ်တစ်ကိုမိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးရှေ့ဆက်နိုင်ဖို့သူ့ဖက်ကအသက်နိုင်ဆုံးပံ့ပိုးဆောင်ရွက်သွားမယ်လို့လည်းကတိပြုပြောဆိုသွားပါတယ်စစ်မဲ့ဆုံးဒေသမှာရှိတဲ့ကေဆောင်ဆက်မှုဆောင်နဲ့မြောက်ကိုရီးယားနိုင်ငံကမောင်ကမ်ဂန်မှာစစ်ပွဲအတွင်းကွဲပွားသွားတဲ့တောင်မြောက်ကိုရီးယားနိုင်ငံသားတွေတွေ့ဆုံရေးကိစ္စပြန်ပြီးတော့စတင်ဖို့တိုက်တွန်းသွားမယ်လို့လည်းသမ္မတမွန်ကပြောဆိုသွားပါတယ်။ဒါအပြင်2023မှာကျင်းပမယ့်အိုလံပစ်အားကစားပွဲကိုတောင်မြောက်ကိုရီးယားနိုင်ငံပူးတွဲပြီးတော့လက်ခံကျင်းပနိုင်ရေးအဆိုပြုလျှောက်ထားချက်ကလည်းနိုင်ငံညီညွတ်ရေးအခါသမယဖြေလာစေနိုင်တယ်လို့နိုင်ငံကြားဆက်သွယ်ထားတဲ့ရထားလမ်းကိုအဆုံးသတ်တော့ဖို့လည်းလုပ်ကိုင်သွားမယ်လို့သမ္မတမွန်ဂျင်အင်ကထည့်သွင်းပြောကြားသွားပါတယ်။ဒါအပြင်တောင်ကိုရီးယားရဲ့ပုတ်ကုံတွေအပေါ်ဂျပန်ရဲ့ကန့်သက်ချက်တွေရုပ်သိမ်းပေးရင်နိုင်ငံဆက်ဆံရေးလင်းလင်းမြန်မြန်တိုးတက်လာပါလိမ့်မယ်လို့လည်းသမ္မတမွန်ဂျင်အင်ကထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမှာတော့အင်အားပြင်းကလေးဒီနေ့လှုပ်သွားခဲ့ပေမဲ့ကြီးကြီးမားမားထိခိုက်ပျက်စီးမှုရှိကြောင်းချက်ချင်းထုတ်ပြန်တာတော့မရှိသေးပါဘူး။အင်ဒိုနီးရှားရဲ့အိန္ဒိယသမုဒ္ဒရာကမ်းခြေနောက်ပိုင်းမှာပြင်းအားအဆင့်6.2 ရှိတဲ့ငလျင်ကြီးလှုပ်သွားတယ်လို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကထုတ်ပြန်လိုက်ပါတယ်။ဒီငလျင်ဟာအချေးပြည်နယ်စင်နဘတ်မြို့အနောက်တောင်ဘက်10မိုင်ခန့်ကွာ ပင်လယ်ရေပြင်နဲ့ဆက်နှမိုင်ကိုဗဟုပြုလှူရှားခဲ့တယ်လို့ဒီဘူမိဗေဒလေးလိုက်ဌာနကဆိုပါတယ်။အင်ဒိုနီးရှားမိုးလေဝသဌာနရဲ့ငလျင်နဲ့ဆူနာမီဌာနကွဲအကြီးအကဲရာမက်ထရီယိုနိုကလည်းဒီငလျင်နောက်ဆက်တွဲတွေအနေနဲ့ဆူနာမီလှိုင်းအန္တရာယ်မရှိဘူး။ကြီးကြီးမားမားပျက်စီးတယ်ရတာလည်းချက်ချင်းမတွေ့ရသေးဘူးလို့ဆိုပါတယ်။ဒါပေမဲ့အခုနောက်ဆုံးသတင်းတွေမှာတော့ဆွနဘတ်မျိုးကအစာအုပ်တချို့ရဲ့ပတင်းပေါက်တွေကွဲထွက်တာအက်သွားတာမျိုးအနှဲငယ်ပျက်စီးမှုရှိခဲ့ပေမဲ့လူတွေဒဏ်ရာရတာတော့မရှိသေးဘူးလို့ဆိုနေပါတယ်။စနေဘတ်မြို့ကန်တွေအနေနဲ့လည်းအလယ်အလတ်တွန်ခါသွားမှုကိုစက္ကန့်အနည်းငယ်ခန်းစားခဲ့ရပြီးအချေးပြည်နယ်မြို့တော်ဘန်တာအချေးမှာတော့ဘာမှသိသိသာသာမခန်းစားခဲ့ကြပါဘူး။တကယ်တော့ငလျင်နဲ့မိတောင်ပေါက်ကွဲမှုတန်းခံလေရှိတဲ့လူရေသန်း260ကျော်အင်ဒိုနီးရှားမှာ2004ခုနှစ်အိန္ဒိယသမုဒ္ဒရာငလျင်နဲ့ဆူနာမီတန်းကြောင့်လူပေါင်း13,000သေဆုံးခဲ့ရပူပါတယ်
။ဩစတြေးလျနိုင်ငံမှာအပူချိန်လျော့ပြီးတော့ရာသီဥတုကောင်းလာပြီးမိုးရွာသွန်းလာတာကြောင့်ပြည်ခရဲ3လကလေးကလောင်ကျွမ်းနေတဲ့တောမီကြီးကိုငြိမ်သက်ဖို့အထောက်အကူဖြစ်လာစေပါတယ်။ဩစတြေးလျနိုင်ငံအရှေ့တောင်ဘက်ပိုင်းမှာအခုသတင်းတစ်ပတ်လုံးမိုးရွာသွန်းပြီးတော့အပူချိန်လျော့မယ်လို့ခန့်မှန်းထားတာပါ။အခုလိုမိုးရွာပြီးတော့အပူချိန်ကျလာတဲ့အတွက်မိသားစုများတွေမိမခုအောင်တားဖို့အခအရန်တွေလှုပ်ဖို့နဲ့ဟင်းသီးဟိရဆိုင်ကွန်တွေရှင်းလင်းဖို့အပြင်မီးလောင်ထားတဲ့နေရာတွေကိုထိန်းချုပ်ဖို့အချိန်ရသွားစေပါတယ်။ဒါပေမဲ့လည်းအခုရွာနေတဲ့မိုးက New South Wales Victoria South Australia နဲ့ Queensland ပြည်နယ်တွေကရာနဲ့ချီတဲ့နေရာမှာလောင်နေတဲ့မီးတွေကိုလုံးဝငြိမ်းပစ်နိုင်လောက်တဲ့ပမာဏတော့မရှိပါဘူး။မီးကြောင့်မြေတွေချော်နေတဲ့အတွက်မိသက်ကားတွေတော်လာရေးလည်းအခက်တွေ့နေပါတယ်။ပြီးခဲ့တဲ့ September လကစပြီးတော့လောင်ကျွမ်းလာတဲ့ဒီတော်မီးကြောင့်လူနေအိမ် 2,000 အပါဝင်မြေကတာနေချီလောင်ကျွမ်းသွားခဲ့ပြီးလူ25ဦးထက်မနည်းသေဆုံးခဲ့တာပါ။မီးပေးကြောင့်အာမခန်လျှောက်ထားတဲ့ငွေပမာဏကဒေါ်လာ485တန်းထက်မနည်းရှိသွားပြီလို့လည်း Australia အာမခန်ကောင်စီကပြောပါတယ်။
အာကာသတွေကနေအင်တာနက်ကိုရပ်ဖြန့်ဖို့ရည်ရွယ်ချက်နဲ့ SpaceX Company ကဆက်သွယ်ဂျူဒူအသေးစားအရေအတွက်60ကိုမနေ့ကတတိယတုပ်ဖြစ်လွှတ်တင်ခဲ့ပါတယ်။ပထမတုပ်ကိုလွန်ခဲ့တဲ့9လကလွှတ်တင်ခဲ့တာပါ။ဂျူဒူတွေကိုတင်ဆောင်သွားတဲ့ Falcon 9 SpaceX Rocket ဒုံးပျံကို Florida ပြည်နယ် Cape Canaveral အာကာသစခန်းကနေလွှတ်တင်ခဲ့တာဖြစ်ပါတယ်။ SpaceX ကနောက်ထပ်ရာချီးတဲ့ဆက်သွယ်ဂျူဒူတွေကိုစေလွှတ်ဖို့ရှိနေပါသေးတယ်။ဂျူဒူတွေအားလုံးကမ္ဘာပတ်လမ်းကြောင်းနဲ့လွှတ်တင်သွားမှာဖြစ်ပြီးဒီနေ့မကုန်ခင်အာကာသတွေကနေအင်တာနက်ကွန်ရက်ဖြတ်ဖို့စီစဉ်နေတာပါ Space X Company ရဲ့ Starlink ဝန်ဆောင်မှုကထောင်နဲ့ချီတဲ့ဆက်သွယ်ဂျူဒူအသေးစားတွေကိုအာကာသနဲ့ပြန်ကျက်ဆက်သွယ်ပြီးတစ်ကမ္ဘာလုံးတိုင်းတာနဲ့ကျိုးမဲ့အင်တာနက်ချိတ်ဆက်စနစ်ကိုတည်ဆောက်သွားဖို့ရည်ရွယ်ထားပါတယ်ဝေးလံခေါင်ပြတဲ့အနာတိကတိုက်လိုနေရာမျိုးထိကမ္ဘာကြီးရဲ့နေရာတိုင်းကိုအမြန်ဆုံးပြင်အင်တာနက်ဆက်သွယ်ပေးနိုင်ဖို့ရည်ရွယ်ချက်နဲ့ Starlink ဝန်ဆောင်မှုတွေပေးဖို့ Space Company ကလှုပ်ဆောင်နေတာဖြစ်ပါတယ်နော်
အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးအင်္ဂါညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုနဲ့အီရန်အခုဖြစ်နေတဲ့တင်းမာမှုကနေစစ်ပွဲကြီးအဆင့်ထိတော့ရောက်လာမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရေးသုတေသီတွေကသုံးသပ်ပါတယ်။အမေရိကန်တို့ရဲ့drone ယာဉ်နဲ့တောက်ကြနေလေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားရတဲ့အီရန်စစ်ဗိုလ်ချုပ်ကြီးကာစန်ဆူလီမနီအတွက်အီရန်ပြည်သူတွေဝမ်းနဲ့ပူဆွေးနေကြတဲ့အချိန်မှာပဲအမေရိကန်မှာတော့လွှတ်တော်မှာရှိတဲ့ဒီမိုကရက်အမတ်တွေကစစ်ရေးနဲ့ပတ်သက်လို့သမ္မတရဲ့လုံပိုင်ခွင့်ကိုကန့်တတ်ဖို့ဝိုင်းပြောဆိုနေကြပါတယ်။ပြီးခဲ့တဲ့စနေတနင်္ဂနွေနေ့နှစ်ရက်စလုံးမှာပဲအီရန်စစ်ကိုစန့်ကျင်တဲ့အမေရိကန်ပြည်သူတော်တော်များများလဲလမ်းမဝရီဖို့ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ VOA သတင်းတောက်ဇလတိကာဟုတ်ရေးသားပေးပို့တဲ့သတင်းကိုကိုသားညွန်ဦးပြောပြပေးပါရှင်
။အရှိလက်ပိုင်းဒေသမှာနောက်ထပ်စစ်ပွဲတစ်ခုဖြစ်လာမှာကိုမလိုလားတဲ့အမေရိကန်ပြည်သူတွေဆန္ဒပြကန့်ကွက်နေကြချိန်မှာပဲအီရန်ပြည်သူတွေလဲဒီလုံခြံခံရတဲ့ယူရက်ထိတ်တန်းဗိုလ်ချုပ်အတွက်ဘဝနဲ့ပူဆွေးနေကြပါတယ်။ဒီအတွက်ပြန်ပြီးတော့လက်စားချေသွားမယ်ဆိုပြီးတော့အီရန်နိုင်ငံအကြီးအကဲကကြေငြာလိုက်တယ်လို့ပဲဒီလိုလှုပ်လာမယ်ဆိုရင်တော့အီရန်မှာရှိတဲ့အထင်ကြီးရနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်မယ်ဆိုပြီးအမေရိကန်သမ္မတကလည်းပြန်တုံ့ပြန်ထားပါတယ်။အခုလိုမျိုးအီရန်နဲ့တင်းတင်းမာမာဖြစ်လာနေတဲ့အခြေအနေနဲ့ပတ်သက်လို့ဒီမိုကရက်လွှတ်တော်အမတ်တွေကတော့စိုးရိမ်တကြီးဖြစ်နေပြီးတော့လွှတ်တော်ရဲ့ခွင့်ပြုချက်မယူဘဲနဲ့အီရန်ကိုစီးအရဆောင်ရွက်တဲ့ဒီသမ္မတရဲ့လုတ်ပိုင်ခွင့်ကိုကန့်သတ်ဖို့အခုသတင်းပတ်ထဲမှာအောက်လွှတ်တော်မှာမဲခွဲမယ်လို့ပြောနေပါတယ်။စစ်ပွဲနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေပေါ်မှာလွှတ်တော်ရဲ့အခမ်းအနားယူဖို့လိုလာပြီလို့အထက်လွှတ်တော်လူနေစုခေါင်းဆောင်ဒီမိုကရက်လွှတ်တော်အမတ်ချောက်ရှူမာကပြောပါတယ်။
At times like this, it's essential for Congress to provide
a step on the president. The president has been able to do a lot of things in the past, and he has been able to do a lot of things in the past.
A ထက်လွှတ်တော်လူများစုခေါင်းဆောင် Republican လွှတ်တော်မှ Mitch McConnell ကတော့ Democrat ဟာတိုင်းပြည်အရေးကိုကြည့်ရမယ့်စာပတ်တီအရေးကိုလှုပ်ဆောင်နေတယ်ဆိုပြီးတော့ပြန်ပြီးဆွဆွဲပါတယ်။နှစ်နိုင်ငံကြားမှာနှစ်ဖက်စလုံးဒေါသကြီးနဲ့တုံ့ပြန်ပြောဆိုနေတာရှိပေမဲ့လည်း American Iran စစ်ပွဲဖြစ်လာနိုင်ပွဲတော့မရှိဘူးလို့ American Enterprise Institute က Michael Rubin ကသုံးသပ်ပါတယ်
။ There's no appetite for war in the United States, but at the same time,
အမေရိကန်ပြည်ထောင်စုတွေစစ်ကိုလိုလိုလားလားရှိကြတာမဟုတ်ပါဘူး။အမေရိကန်တန်တမန်တွေနဲ့အမေရိကန်ကန်ထရိုက်တာတွေကိုမပြတ်တိုက်ခိုက်နေတဲ့အပေါ်ဘာမှမလုပ်နိုင်ရင်ဒီလိုတိုက်ခိုက်မှုတွေဆက်ရှိနေမှာပဲဆိုတော့စိတ်မျိုးတော့ရှိကြပါတယ်။ဒါလည်းစည်ရေးပရိပခကြီးဖြစ်တော့မယ်ဆိုတဲ့သဘောတော့အဆောင်ပါဘူး
။ပင်လယ်ကွေ့ဒေသတိုင်းပြည်တွေကလည်းသူတို့အနီးအနားမှာစစ်ပွဲမဖြစ်ရေးဟန်တာလိုတယ်လို့အရှေ့လေပိုင်းမူဝါဒဆိုင်ရာ Washington Institute က Barbara Leaf ကသုံးသပ်ထားပါတယ
်။ UAE and Saudi ArabiaHave been very muted in what they've said, but the theme of their comments.
အာရဗ်ဘဝများပြည်ထောင်စုနဲ့ဆော်ဒီအာရေဗျနိုင်ငံတွေကတော်တော်လေးခက်ဆိတ်ဆိတ်ရှိနေကြပါတယ်။ဒါမဲ့လည်းဒီအချိန်ဟာပဋိပက္ခရဲ့တင်းမာမှုကိုလျှော့ရမယ့်အချိန်၊ပြည်ထနာကိုနိုင်ငံရေးနည်းအရချဉ်းကပ်အဖြေရှာရမယ့်အချိန်ဆိုတော့သူတို့မှတ်ချက်တွေကအတော်လေးအေးပါပါတယ်
။တချို့တဲမှာတော့ဒီအီရတ်ကိုပိတ်ဆို့အရေးယူမယ်လို့သမ္မတထရန့်ကချင်းချောက်ပြောဆိုလိုက်တဲ့နောက်အီရတ်ကနေပြီးတော့အမေရိကန်တပ်တွေကိုရုတ်သိမ်းရေးအီရတ်ပါလီမန်ဆုံးဖြတ်ချက်အတိုင်းဆောင်ရွက်ဖို့အီရတ်တာဝန်ရှိသူတွေကတွန်းဆုတ်နေတဲ့သဘောမှရှိတယ်လို့ Hudson Institute က Michael Bridgen ကပြောပါတယ်
Minister Abdulmehdi is holding off on his you know the signing of this legislation
သူတို့ကဆုံးဖြတ်ချက်ဒီဥပဒေကိုဝန်ကြီးချုပ် Abdulmehdi ကလက်မှတ်မထိုးသေးပါဘူးကတ်တွေကလည်းဒါကိုသဘောမတူကြပါဘူးသဘောထားပြောပြောင်းနေရှီယာပါတီတွေကလည်းသဘောမတူပါဘူးဆွန်နီပါတီတွေကလည်းလက်မခံပါဘူးရှီယာပြည်သူ့စစ်နိုင်ငံအင်အားစုရဲ့ PR နဲ့လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ကြတာပါတဘောတူတာသူတို့တွေကြည်ပါ
ယူရနိုင်ငံမှာကြီးမားတဲ့အစိုးရဆန့်ကျင်ရေးစနားပြမှုတွေကြောင့်ပြီးခဲ့တဲ့နိုဝင်ဘာလအကုန်ပိုင်းကဝန်ကြီးချုပ်မာတီကလွှတ်တော်ကိုယာရုကနေနှုတ်ထဆတင်ထားပြီးတော့လွှတ်တော်ကသူ့ရဲ့နေရာကိုဆက်ခံမဲ့သူကိုအတီးပြုတ်ပြီးမှသာယာရုကနေသူနှုတ်ထမှာဖြစ်ပါတယ်ခင်ဗျာ
ကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးအမေရိကန်နဲ့အီရန်တို့ကြားတင်းမာမှုနောက်အီရန်စစ်ဗိုလ်ချုပ်ကြီးတိုက်ခိုက်မှုမှာတည်ဆုံးခဲ့ရတဲ့ပုံမှာမြန်မာလူခွေလှုပ်ရှားသူတွေနိုင်ငံရေးအကဲခတ်တွေရဲ့တုံ့သက်ချက်အမြင်တွေကိုလည်းတဆက်တည်းတင်ပြခြင်းပါတယ်အခုလိုမျိုးအီရန်စစ်ဗိုလ်ချုပ်ကာဆမ်ဆူလေမာနီကိုအမေရိကန်ကတပ်ဖြတ်လိုက်တာကတော့နိုင်ငံတကာရဲ့တရားဥပဒေကိုမျက်ကွယ်ပြုရာရောက်တယ်လို့ဒါဟာစစ်ပွဲကြီးတွေဖြစ်ပွားတဲ့အထိကျေပြန့်လာနိုင်တယ်လို့မြန်မာနိုင်ငံကလူခွေလှုပ်ရှားသူတွေကရှုမြင်တယ်လို့ဒါဟာမြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတွေရဲ့တည်ငြိမ်ရေးနဲ့စီးပွားရေးကိုပါရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုပြီးနိုင်ငံရေးသုံးသပ်သူတွေကလည်းပြောပါတယ်အမေရိကန်အီရန်အရေးနဲ့ပတ်သက်ပြီးတော့မြန်မာအကဲခတ်တွေရဲ့အမြင်တွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်
ဟုတ်ကဲ့အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆူလေမာနီကိုအမေရိကန်ကအဝေးထိန်ဒရုန်းကနေဒုံးကျည်နဲ့ဒီလ3ရက်နေ့ကအီရတ်နိုင်ငံမှာပြစ်ခတ်တပ်ဖြတ်ခဲ့တာဖြစ်ပါတယ်ဒီလိုတပ်ဖြတ်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအခြေစိုက်လူအခွင့်အရေးဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကဒါဟာနိုင်ငံတကာဥပဒေကိုမလိုက်နာဘဲတရားလက်လွတ်တပ်ဖြတ်တဲ့သဘောဖြစ်တယ်လို့လူအပ်တာတဲ့အင်အားကိုပုံမှုအသုံးချတာဖြစ်တဲ့အတွက်နောက်ဆက်တွဲပြဿနာအဖြစ်နဲ့စစ်ပွဲကြီးတွေဖြစ်ပွားတဲ့အထိကြဲကြဲပြန့်ပြန့်ရင်ဆိုင်ရဖို့ရှိတယ်လို့သုံးသပ်ပါတယ်။
အဲတော့လူအခွင့်အရေးဆိုတဲ့ဟာကတော့ကျွန်တော်တို့ဟိုအသွေးမတူတဲ့ဟာကိုလက်ခံပြီးတော့တကယ်လို့ကျူးလွန်မှုရှိရင်တော့တရားဥပဒေစောင့်ကြည့်ပြီးတော့ဟိုထိုက်တန်တော့လှုပ်ဆောင်မှုဖြစ်အောင်လှုပ်ဆောင်မှာဖြစ်ပါတယ်။ဒါပေမဲ့အခုလိုမျိုးကိစ္စတက်ချက်မှုဖြစ်သွားတယ်နောက်တစ်ခါအင်အားသုံးပြီးတက်ချက်တယ်နောက်တခြားနိုင်ငံမှာရှိတဲ့သူကိုတက်ချက်ချင်းကတော့ငင်းငန်းစွာဖြင့်ရှင်းပြီးတော့တရားဥပဒေပေါ်ဆောင်တဲ့လမ်းကြောင်းကိုကျွန်တော်တို့ဘယ်လို့မှမတော်နိုင်ပါဘူးအကျိုးဆက်ကဘာဖြစ်လဲဆိုတော့နိုင်ငံတကာဥပဒေဒီကိုလေးစားမှုကိုကျွန်တော်ရောက်လာမယ်နောက်ငါးလီငါးဆိုးပကုံးရောက်ရောက်ဆိုပြီးတော့လှုပ်ဆောင်ဖို့အတွက်သွားတဲ့ပုံစံမျိုးပုံပြီးဖြစ်လာနိုင်တယ်နောက်တစ်ခါကျွန်တော်တို့ခံရတဲ့တက္ကလေတာကိုဘယ်လို့မှချိန်နဲ့မမဟုတ်ပါဘူးအနိုင်ကျင့်ခံရတဲ့စော်ကားခံရတဲ့ပုံစံမျိုးဖြစ်ပြီးရန်ကုန်ရန်ကြီးတုံ့ပြန်တဲ့ပုံစံမျိုးဖြစ်ပြီးတော့စစ်ပွဲတိကိုကျွန်တော်သွားနိုင်တယ်စစ်ပွဲတိသွားပြီဆိုရင်တင်းစောရမှာတော့အဖြစ်နဲ့ပြည်ကြီးဖြစ်ပါတယ်ဒီကျန်သောလူခွေဆိုင်ရာချိုးဖောက်မှုတွေနောက်ဆက်တွဲပါလာနိုင်ပါတယ်ခင်ဗ
ျဒီတပ်ဖြတ်တာကိုကန့်ကွက်တဲ့အနေနဲ့အရှိအလယ်ပိုင်းပါဝင်နိုင်ငံတော်တော်များများမှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်နေသလိုအမေရိကန်နဲ့အီရန်အကြားမှာစီရေးအရတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေလည်းညှင့်တက်လာခဲ့ပါတယ်နိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရန်မျိုးသိန်းကတော့အခုလိုတင်းမာမှုတွေကိုဒီတက်ပို့ပြီးမြင့်တက်မလာစေဖို့တခြားအင်အားကြီးနိုင်ငံတွေကဝိုင်းဝန်းတားဆီးကြမယ်လို့မျှော်လင့်ကြောင်းပြောပါတယ်
တင်မမှုတွေပထပွဲမြန်မာကပ္ပငင်းငင်းရေးအတွက်ကိုနောက်အရှိန်အတိုင်းဒေတာရဲ့ငင်းငင်းရေးအတွက်ကိုပြန်ပြီးတော့နော်အရင်ဆိုင်ဖို့မဖြစ်မနေလိုအပ်တယ်လို့မြင်တယ်။တစ်ဖက်ကလည်းဗမာရှာဖက်ဒရေးရှင်းနဲ့ဒီတရုတ်ပြည်သူ့သမ္မတနိုင်ငံတို့ရဲ့ဒီအီရန်နိုင်ငံနဲ့အင်တာနက်နီးကပ်တဲ့ဆက်ဆံရေးရှိတဲ့အနေအထားတွေအရာလေးပဲ။လက်ရှိဖြစ်ပေါ်နေတဲ့နော်တင်မမှုတွေကိုပို့ပြီးတော့မဆိုးတော့အောင်နောက်ပြီးတော့တဖြည်းဖြည်းနဲ့ပြည်내မိကြလာအောင်ဆောင်ရွက်လာနိုင်တယ်လို့မြင်တယ်။တကယ်လို့ဒီမမှုတွေပို့ပြီးတော့မြင်မာလာမယ်ဆိုရင်အရှိအလေပိုင်းဒေတာတွေမကြဘဲနဲ့ကဘာတစ်ခုလုံးရဲ့ငယ်ငယ်လေးနဲ့ရုံကြုံရေးကိုပါထိထောက်လာနိုင်တဲ့အနေအထားရှိတယ်။အဲ့ဒါကနေတစ်ဆင့်ကဘာစီးပွားရေးကိုပါလာပြီးတော့တက်ရောက်လာနိုင်တဲ့အတွက်ကြောင့်မလို့ Russia Federation ပြုတ်ပြီးသမရနိုင်ငံအပါအဝင်ပေါ့လေဒီကဘာနိုင်ငံကြီးတွေကမဖြစ်အောင်ဝိုင်းပြီးတော့ဖိနှိပ်ကြလိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
အမေရိကန်နဲ့အီရန်ရဲ့တင်းမာမှုတွေဆက်လက်မြင့်တက်လာမယ်ဆိုရင်ကမ္ဘာနဲ့ဒေတာရင်းတည်ငြိမ်ရေးလုံခြုံရေးနဲ့စီးပွားရေးကိုထိခိုက်လာနိုင်တယ်လို့မြန်မာပြည်အပေါ်မှာလည်းတယောက်မှုတွေရှိလာနိုင်တယ်လို့ဒေါက်တာရံမျိုးသိန်းကဆက်ပြောပါတယ
်ကျွန်တော်တို့နိုင်ငံလေးတွေအဲ့ဒီဖြစ်စဉ်တွေရဲ့တယောက်မှုကိုကြီးကြီးမားမားခံရနိုင်တယ်လို့မြင်တယ်အခုလည်းတလောပဲကျွန်တော်တို့နိုင်ငံထဲမှာဆိုရင်အခုကဒီ73စီစီးတွေကအခုရပိုင်းမှာဟိုတက်လာပြီအဲ့ဒီအပြင်လာရေးရှိမှဒီတင်မမှုကြီးကမြန်မာတဲ့မြန်မာပြီးတော့စိုးရိမ်ကြောင်ကြမှုတွေပူပန်မှုတွေနဲ့မတည်မငြိမ်မှုတွေမလုံလုံမှုတွေပို့ပြီးတော့ရင်းကျက်လာမယ်ဆိုရင်အဲတစ်ခါလုံးရဲ့စီးပွားရေးနောက်ကျွန်တော်တို့အာရှဒေသရဲ့စီးပွားရေးထိခိုက်တယ်လို့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပိုင်းတွေကိုလည်းထိခိုက်လာနိုင်တယ်လို့အဲ့လိုသုံးသပ်ပါတယ်
ပြီးခဲ့တဲ့ရက်ပိုင်းတွေကတော့အမေရိကန်နိုင်ငံနဲ့အမေရိကန်ရဲ့ပိုင်ဆိုင်မှုတွေကိုထိခိုက်လာရင်အီရန်နိုင်ငံကပြင်ပ50ကျော်ကိုပြင်းပြင်းထန်ထန်တိုက်ခိုက်မယ်လို့အမေရိကန်သမ္မတကပြောဆိုထားတယ်လို့အီရန်ဘက်ကလည်းအမေရိကန်ပြင်ပ300ကျော်ကိုလက်တုံ့ပြန်နိုင်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အပါအဝင်အမေရိကန်ရဲ့ဥရောပမဟာမိတ်တွေကတော့နှစ်နိုင်ငံကြားတင်းမာမှုတွေလျှော့ချဖို့နဲ့နှစ်နိုင်ငံစလုံးကထိထိသိမ့်သိမ့်နဲ့သတိထားကင်တွယ်ဖြည့်ရှင်းဖို့တိုက်တွန်းထားကြပါတယ
်ရုရှားကအမေရိကန်အနဒီပါတီဟာမကြခင်ကြပိုင်းကပဲတိုင်းသားကြီးရာကွန်ပီဆိုပြီးတော့ဖွဲ့စည်းလိုက်ပါတယ်။အနဒီပါတီအနေနဲ့ရှမ်းရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုကျလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့လာမယ့်2020ရွေးကောက်ပွဲအတော်လေးရှင်ပြိုင်ရမယ့်အခြေအနေမျိုးမှာအခုလိုဗဟုတိုင်းသားကြီးရာကွန်ပီဆိုပြီးတော့ဖွဲ့စည်းလိုက်တဲ့ပေါ်အနဒီပါတီရဲ့တိုင်းသားကြီးရာမူဝါဒနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဲရီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တော်ရှင်တွေကိုကြိုပါရခင်ဗျာ။
ဒီကနေ့အင်္ဂါညဒဲလီလိုက်စီစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသေးရှင်။ဆက်ပြီးတော့ NND ဆိုရလက်ထက်မှာပထမဦးဆုံးဗိုလ်ချုပ်အောင်ဆန်းပုံနဲ့တထောင်တန်တွေထုတ်ဝေတဲ့သတင်းကိုတင်ပြကြပါမယ်။ဗိုလ်ချုပ်အောင်ဆန်းပုံနဲ့ငွေကြက်တထောင်တန်ငွေစက်ကူတွေကိုဒီကနေ့ဇန်နဝါရီလ9ရက်နေ့ကနေစပြီးနိုင်ငံတော်ဝန်မှရှိတဲ့မြမစီးပွားရေးဘဏ်တွေမှာစတင်လဲပေးနေပြီဖြစ်ပါတယ်။ဒါကတော့လွတ်လပ်ရေးကြိုးပမ်းဆောင်ရွက်ခဲ့တဲ့အာသာနီခေါင်းဆောင်တဦးရဲ့ဓာတ်ပုံကိုနှစ်ပေါင်း30အတွင်းမှာမြမငွေဆက်ကူတွေပေါ်မှာပထမဆုံးပြန်ပြီးတော့မြင်ရတာလည်းဖြစ်ပါတယ်။ရန်ကုန်မြို့ပန်းစိုရန်လန်အောက်ဖက်ကမြမစီးပွားရေးဘဏ်ကွဲနှစ်ကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြမပိုင်းသတင်းတော်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
။နိုင်ငံပိုင်မြမရုံးမြင့်တန်းကြားသတင်းဌာနကဗိုလ်ချုပ်အောင်ဆန်းပုံပါတဲ့တထောင်တန်းတွေကိုထုတ်ဝေမယ်လို့ဒီဇင်ဘာလ20ရက်ကကြေညာပြီးနှစ်ပတ်အကြာမှာအခုလိုစတင်ဖြန့်ချိလိုက်တာဖြစ်ပါတယ်။ဒါက25နှစ်ကျော်အတွင်းမြန်မာငွေစက္ကူပေါ်ကအဓိကသင်္ကေတတစ်ခုအမှတ်အသားတစ်ခုပြောင်းလဲဖြစ်ခဲ့တာလည်းဖြစ်ပါတယ်။မြမစီးပွားရေးဘဏ်ကွဲတွေကနေလူတယောက်ကိုအများဆုံး1000ကျပ်ဖို့အထိလဲလှယ်ပေးနေတာပါ။
တော်တော်များများကိုလဲတာပါ။ဌာနဆိုင်ရာတွေကလည်းလာပါတယ်။အခုဌာနဆိုင်ရာလည်းမဟုတ်ဘူးရက်ွက်တွေရောကျေးရွာတွေကလည်းလာတယ်နော်။တော့အခုဟိုဖြစ်သွားပြီ100ကျော်လောက်တော့ရှိသွားပဲကမလဲ200ကျော်300လောက်ရှိသွားပြီတိလား200ကျော်လောက်ကိုရှိသွားပြီလာလဲတာဒီတယောက်ချင်းလို့လာလဲနေတာပေါ့နော်
။ရန်ကုန်တိုင်းကော်မှုမြို့နယ်မြမစီးပွားရေးဘဏ်ကွဲကမန်နေဂျာပြောသွားတာဖြစ်ပါတယ်။ရန်ကုန်တိုင်းပန်းစိုရန်လန်းမြမစီးပွားရေးဘဏ်ကွဲနှစ်မှာတော့ဗိုလ်ချုပ်အောင်ဆန်းပုံပါရဲ့ပတ်စံကြီးလဲလှယ်ဖို့စောင့်ဆိုင်းနေတဲ့သူတွေနေကင်းလောက်ထိတန်းစီစောင့်ဆိုင်းနေရပါ။
ဗိုလ်ချုပ်အောင်ဆန်းပုံပါရဲ့ပတ်စံကိုရရဲ့အတွက်ဝန်သာကြောင်းဝင်ရောက်တန်းစီရဲ့သူတွေတဲ့ကတူဖြစ်တဲ့မြမစစ်ကန်းအာနာပိုင်ရုံးဝင်နှန်းဒေါ်ရီမြင့်ကအခုလိုပြောပါတယ
်ဗိုလ်ချုပ်ကြီးပတ်စံပြန်ကန်ရတယ်ဆိုတော့ဗောနော်အရန်ဝန်သာတယ်ပြည်သူတွေတဲ့ဖြစ်တယ်နောက်ပါတော့ဆိုတော့သူရအောင်ဆိုတော့ဗောနော်လူချင်းတော့အရန်သူတိုးတာဗောအရန်ဝန်သာပြီးတော့တိုးပြီးတော့အရင်တော့ငယ်တော့တစ်ချက်30တန်း55ချက်တန်း45ချက်တန်းအဲ့ဒါတွေကကင်မှုတော့60တန်းလေအဲ့လိုမျိုးလေးတွေကကင်မှုတာပေါ့အခုကျတော့1000တန်းသောကင်မှုရတော့ပို့ပြောဝမ်းသာတယ်9000တန်း1000တန်းကင်ရနေပို့ပြောဝမ်းသာပါတယ်ကိုကကိုပို့ချုံနှစ်တက်တယ်လေမနက်ထဲလိုက်သိုးနေရတာအခုမှ10ရက်ရတယ်ပို့ချုံကြီးလုပ်ပေးတာတော့ဒီတိုင်းပြည်ကြီးရတယ်လွတ်လပ်ရေးရတာဆိုကိုပို့ချုံကိုကနှစ်တက်တာပေါ့
တော်လိုင်းကောင်စီဆိုရလက်ထက်1964မေလ18ရက်မှာ50တန်းနဲ့100တန်းတို့ကိုတရားမဝင်ငွေဆက်ကူဖြစ်ကြီးညာလိုက်ပြီး1965မှာပြည်သူ့ဘဏ်ကနေဗိုလ်ချုပ်အောင်ဆန်းမုံပါရဲ့တစ်ချက်တန်၅ချက်တန်30တန်20တန်တွေနဲ့ငွေအကြွေတွေကိုစတင်ထုတ်ဝေခဲ့ပါတယ်။အဲဒီနောက်ပြည်အောင်စုမြန်မာနိုင်ငံတော်ဘဏ်အဖြစ်နာမည်ပြောင်းခဲ့ပြီး25ချက်တန်ကိုစတ်ထုတ်ခဲ့ပါတယ်။1989ရောက်တဲ့အခါမှာတခင်ဖိုးလာကြီးပုံပါတဲ့45ချက်တန်နဲ့ဆရာဆန်ပါရဲ့90ချက်တန်ကိုထုတ်ဝေခဲ့ပါတယ်။အဲဒီနောက်1988နဝဒအစိုးရခေတ်ကစပြီးဒီနေ့အချိန်ထိခြင်သိမ့်ပုံပါရဲ့ငွေစက်ကူတွေကနေရာယူခဲ့ရပါအလုံမျိုးနယ်ကကိုညီညီမောင်ကသူမျှော်လင့်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းပုံပါရဲ့ပတ်စံချုပ်ကိုပြန်မြင်ရလို့စိတ်လှုပ်ရှားနေပါတယ
်လွတ်လပ်ရေးနေကထုတ်မယ်ဆိုတော့ကျွန်တော်အဲ့ဒီကလိုချင်ခဲ့တာအော်ကျွန်တော်တားလေအတွက်ဟိုပြချင်တော့ဗောနော်ကျွန်တော်မှအရင်စူးစားတဲ့ပတ်စံလေးတွေဗိုလ်ချုပ်ပုံပါတဲ့ပတ်စံလေးတွေကျွန်တော်တားကိုပြဖူးရအရင်လိုချင်တယ်ကျွန်တော်လည်းအခုဒီခုတော့ရရင်ဘယ်လိုပြောမလဲဝန်တာတော့ပြန်ဆက်လို့ရှားတယ်ပေါ့ဘယ်လိုဖြစ်နေပါလဲဟုတ
်အခုအစ်စ်ထွက်ရှိလာတဲ့ဗိုလ်ချုပ်ဆန်ပုံနဲ့တထောင်တန်းငွေစက်ကူကအပြာရောင်ဖြစ်ပြီးအလှယ150မီလီမီတာအနံ80မီလီမီတာရှိပါတယ်မြမစီးပွားရေးဘန်ခွဲတစ်ခုကိုကြက်သိန်း400စီလဲလှယ်ဖို့ကနဦးထုတ်ဝေထားတာဖြစ်ပြီးလက်ရှိအသုံးပြုနေတဲ့တထောင်ကြက်တံကိုလည်းဆက်ပြီးအသုံးပြုနိုင်မှာဖြစ်ကြောင်းမြမစီးပွားရေးဘဏ်ခွဲတစ်ခုကအရာရှိတဦးကပြောပါတယ်
။ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ညနေခင်းအစီအစဉ်ဒီအဆုံးမတက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တက်လက်ပြောပြပေးပါအောင်ရှင်။
အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့တစ်ပတ်ကတိုက်ဆုံသွားတဲ့အီရန်ထိပ်တန်းသမ္မတကာဆမ်ဆူလိုင်မန်ရဲ့ဇာပနာအခမ်းအနားမှာလူနေမိလို့တိုက်ဆုံသူ32ဦးနဲ့ဒဏ်ရာရသူ190ကျော်ရှိကြောင်းအီရန်နိုင်ငံပိုင်သတင်းကဒီကနေ့ကြေညာပါရယ်ဆူလိုင်မန်ရဲ့အလောင်းကိုဇာတိမျိုးခါမန်မှာမြေမချခင်လုပ်တဲ့ဇာပနာအခမ်းအနားကိုထောင်ပေါင်းများစွာသောအီရန်ပြည်သူတွေတက်ရောက်လာတာပါအခုလိုလူနေမိပြီးတော့တိုက်ဆုံမှုတွေရှိတဲ့အတွက်အလောင်းမြေချမဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်လို့လည်းအစိုးရသတင်းကကြေညာပါရယ်အမေရိကန်ရဲ့လက်ချက်ကြောင့်ဆူလိုင်မန်တိုက်ဆုံခဲ့တဲ့အပေါ်အပြင်းထန်တုံ့ပြန်မယ်လို့အီရန်ကချိန်ချပြောဆိုထားသလိုအမေရိကန်ကလည်းပြန်ပြီးတော့လက်တုံ့ပြန်မယ်လို့ပြောဆိုထားတဲ့အတွက်ဒေတာတွင်ပဋိပက္ခတွေကြီးထွားလာမှုကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကအီရတ်မှာချထားတဲ့အမေရိကန်တပ်တွေကိုပြန်ရောက်ဖို့မရှိဘူးလို့မနေ့ကပြောလိုက်ပါတယ်။တနေ့ရုံးကတော့အီရတ်မှာရှိတဲ့အမေရိကန်တပ်မကြီးဘုံမှုချုပ် William Sillie ကအမေရိကန်တပ်တွေပြန်ရောက်ဖို့ရှိတဲ့သဘောမရှင်းမလင်းသုံးနှုန်းမိတဲ့စာကိုအီရတ်အစိုးရထံပို့ပြီးနောက်တနေ့မှာပဲဝန်ကြီး Esper ကဒါကိုပြန်ပြီးတော့မြင်းဆိုလိုက်တာပါ။ Twitter Internet ပေါ်မှာဖြန့်ဝေခဲ့တဲ့ဒီစာထဲမှာတပ်မကြီးကအီရန်နိုင်ငံကနေအမေရိကန်တပ်တွေပြန်ထွက်ပေးရေးဆုံးဖြတ်ချက်ကိုအမေရိကန်အနေနဲ့လိစားတဲ့တပ်တွေရှေ့ဆက်လှုပ်ဆောင်ရင်းပြင်ဆင်ဖို့လာဘက်အရက်ပိုင်းနဲ့တရင်မတ်အတွင်းတပ်တွေနေရာရွှေ့ပြောင်းတော့မယ်လို့ဖော်ပြထားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအထက်လွှတ်တော်ရဲ့စစ်ဆေးကြံလာမှုမှာလွှတ်တော်ကတမန်စာထုတ်ဆင့်ခေါ်ရင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောဒန်ကပြောလိုက်ပါတယ်။ဒီနေ့ထက်ကျင်းပမယ့်သမ္မတရွေးကောက်ပွဲမှာနိုင်ငံရေးဖယ်မဲ့ဖြစ်နိုင်ခြင်းရှိတဲ့သူသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းပေးဖို့ယူကရိန်းကိုသမ္မတထရမ့်ပြအပ်ပေးခဲ့သလားဆိုတဲ့အထက်လွှတ်တော်ကြံလာမှုမှာဂျွန်ဘောဒန်စီကအဓိကထွက်ဆိုချက်တွေကိုဒီမိုကရက်တွေရမယ်အလားအလာတွေလည်းရှိနေတာဖြစ်ပါတယ်။
အင်္ဂါညနေခင်းအတွက်နောက်ဆုံးရသတင်းကြေညာကိုနန်းလောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Dexter Wilbert ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအတွက်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.